အမေရိကန်ပြည်ထောင်စုကနှစ်စဉ်ထုတ်ပြန်တဲ့ဘဝကြီးလွတ်လပ်ခွင့်အစီရင်ခံစာထဲမှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံစီးရင်မှဆက်လက်ထည့်သွင်းထားပါတယ်1998ခုနှစ်နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံအပါအဝင်တချို့နိုင်ငံမှာဘာသာရေးလွတ်လပ်ခွင့်စနစ်တကျချိုးဖောက်နေတဲ့ဆက်လက်ချိုးဖောက်မှုတွေကိုလည်းလက်ပိုက်ချနေတယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်နိုင်ငံကလူ့ခွင့်ရေးချိုးဖောက်သူတွေအပေါ်အရေးယူပိုင်ခွင့်ရှိတဲ့ Global Magnitsky နဲ့ဥပဒေနဲ့အခုလာတဲ့လူပုဂ္ဂိုလ်68ယောက်နဲ့နိုင်ငံ9ခုကိုအာဏာလိုက်စားမှုလူခွင့်ရေးချိုးဖောက်မှုတွေနဲ့အရေးယူခဲ့တာကိုလည်းအမေရိကန်နိုင်ငံယာယီဌာနကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပြင်ဘာသာရေးအရာနဲ့လူမျိုးရေးအရာလူနည်းစုတွေအပေါ်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်မြန်မာစစ်တပ်ခေါင်းဆောင်၄ယောက်ကိုအရေးယူခဲ့တာကိုဥပမာပေးထားပါတယ်။ဘယ်နေရာမှာမဆိုလူတိုင်းဟာကိုယုံကြည်ကိုးကွယ်တဲ့အတိုင်းလွတ်လွတ်လပ်လပ်နေထိုင်ခွင့်ရှိတယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ကြောင်းလည်းဖော်ပြထားပါတယ်။အခြေခံခွင့်ရေးတွေကိုချိုးဖောက်နေတဲ့နိုင်ငံတွေအဖွဲ့အစည်းတွေကိုသူတို့လုပ်ရအတွက်တာဝန်ခံအောင်အမေရိကန်ကဆက်လက်ဆောင်ရွက်သွားမယ်လို့လည်းဒီဇင်ဘာ18ရက်နေ့ဆွဲနဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်ကမ္ဘာလုံးဆိုင်ရာလူ့ခွင့်ရေးချိုးဖောက်မှုဥပဒေအရဒီဇင်ဘာ10ရက်နေ့ကဗိုလ်ချုပ်မှုကြီးမင်းအောင်ဟိုင်းဒုတိယဗိုလ်ချုပ်မှုကြီးဆိုးဝင်းအမှတ်69ခြေလျင်တက်မှတ်မှုဗိုလ်ချုပ်တန်ဦးနဲ့အမှတ်33ခြေလျင်တက်မှတ်မှုဗိုလ်ချုပ်အောင်တို့ကိုအမေရိကန်ဗန္ဓာရေးဌာနကအရေးယူတန်းခတ်ခဲ့တာဖြစ်ပါရယ်ရိုဟင်ဂျာဆွေအတုံးနှုတ်ကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတဲ့လွတ်လပ်ချက်တွေကိုပယ်ချခဲ့ပါတယ်